အမေရိကန်နိုင်ငံကရှေ့ပြောင်းနေထိုင်သူတွေအပေါ်အာဟာရဆေးဝါးနေအိမ်စသဖြင့်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖျက်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်ပြည်ရင်းလုံခြုံရေးဝန်ကြီးဌာနကစနေနေ့နှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဒီအဆိုပြုချက်ရဆိုရင်တော့အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့ဒုက္ခတွေရဲ့အတွက်အခက်ကြုံစီမှာပါ။ရှေ့ပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိကိုအားထားလာစေဖို့နဲ့ဒီရှေ့ပြောင်းသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုဆောင်ရတာဖြစ်တယ်ဆိုပြီးတော့ပြည်ထောင်စုဌာနဝန်ကြီး Christian Nelson ကပြောပါတယ်ဒီအဆိုပြုချက်ဥပဒေဖြစ်ပေါ်ကတော့စစ်တော်ရဲ့အတည်ပြုချက်တော့ရယူဖို့လိုပါသေးတယ်ဒီအဆိုပြုချက်ရဆိုရင်တော့ရှေ့ပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအများအားနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲသွားအောင်လည်းလုပ်ထားပါတယ်တူးချင်းရဲ့အသက်အရွယ်ကျန်းမာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားရအစိုးရဘက်မှရေရှည်မီခိုနေရမဲ့သူတွေကို public charge လူလူအတွက်ဝင်ပြည့်စေတဲ့လူတွေလို့ဆိုပြီးတော့လူဝင်မှုကြီးကြပ်ရေးရရှိလို့ဒါသတ်မှတ်လိုက်လို့ရှိရင်အဲ့လူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တယ်ဆိုရယ်စီးပင်းကအမေရိကန်မှာမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်အောင်စုကိုဝင်ရောက်လာပြီးတော့အစိုးရထောက်ပံ့ယူထားတဲ့လူတိုင်းအတွက်တော့အကျုံးမဝင်ခဲ့ပါဘူးဒါမှမဟုတ်အခုစီးပင်းသစ်ရဆိုရင်တော့ public charge သတ်မှတ်မှုကပိုကျေတက်လာပြီးတော့အစိုးရထောက်ပံ့ယူနေသူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီးပင်းသစ်ကိုအသေးစိတ်ကိုတော့ဒါမှမဟုတ်ဒရင်ပတ်တွေအတွက်မှာတရားဝင်ချပြမှာဖြစ်ပြီးတော့လူလူအနေနဲ့ရက်60အတွင်းမှာဒီပေါ်မှာသဘောထားမှတ်ချက်တွေပြီးပို့ကြဖို့လည်းအစိုးရကကြောင်းထန်ထားပါတယ်ခင်ဗျာ